ဆက်ဆံမှုတွေ290ပြည့်လာပြီဖြစ်တဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတွေအပေါ်အကဲခတ်တွေရဲ့အမြင်တွေကိုတင်ပြပေးကြပါတယ်။ကျွန်မကစုမောမရှင်နှစ်နိုင်ငံတန်တမာဆက်သွယ်မှုထူထောင်တဲ့290ပြည့်ဖြစ်တရုတ်နဲ့မြန်မာခေါင်းဆောင်တွေအပြန်အလှန်နှုတ်ခွန်းဆက်ရမှာတော့ဆက်ဆံရေးတွေတိုးမြင့်သွားဖို့အဓိကထားပြောခဲ့ကြပါတယ်။တနင်္လာနေ့ကသမ္မတဦးဝင်းမြင့်နဲ့တရုတ်သမ္မတရှီကျင်းပင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တရုတ်ဝန်ကြီးချုပ်လီကေချန်တို့တယ်လီဖုန်းကပြောဆိုရမှာတော့လက်တလောရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအပါအဝင်တနင်္လာနေ့ကြားပူးပေါင်းဆောင်ရွက်မှုတွေကနေအကျိုးရလဒ်တွေရရှိခဲ့တာတွေကိုအလေးထားပြောဆိုခဲ့တယ်လို့တရုတ်နိုင်ငံကသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံခြေစိုက်မြမရေးလေလာသူဒေါက်တာလှကျော်စောကတော့အပြန်အလှန်လိုအပ်ချက်တွေရှိနေတဲ့နိုင်ငံခြားဆက်ဆံရေးဟာအကျိုးရှိပါတယ်လို့မြင်ပါတယ်။
ကျေးဇူးပြောနေတာစားပဲဗျာ win win နဲ့တရုတ်ကလည်းသူ့ရဲ့နိုင်ငံရေးအကျိုးအမြတ်ပေါ့နော်နိုင်ငံရေးရသူ့ဩစာတည်ရေးအတွက်သူစူးစမ်းတာအမှန်ပဲအဲ့ဒီအတွက်လည်းသူကရတယ်မမပြည်ကလည်းကိုယ်တိုင်းပြည်စီရင်ရေးအတွက်နော်ကိုယ်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုယ်တိုင်းပြည်ကာယောဂါတွေပါလေကိုမနိုင်မနှင်းလောက်ရမယ်အစားတရုတ်ပြည်အကူအညီတွေရတော့မမပြည်ဘက်ကလည်းအဲ့ဒီဘက်ကစီးပွားရေးအထောက်အကူလူမှုရေးအထောက်အကူရတယ်တရုတ်ကလည်းသူ့ရဲ့နိုင်ငံရေးဩစာအားများပေါ့နော် geopolitics ပေါ့ပထမနိုင်ငံရေးကြီးကတိုးလာတဲ့ဟာတွေသူ့အတွက်လည်းအကျိုးရတယ်။အဲနှစ်ဖက်စလုံးအပြန်အလှန်အကျိုးရှိတာပဲ
။ရာဇဝတ်နှစ်တစ်ခုအတွင်းမှာကမ္ဘာကြီးမှာအခြေခံကျတဲ့အပြောင်းအလဲတွေပေါ်ပေါက်နေတဲ့အချိန်တနင်္ဂနွေဆက်ဆံရေးဟာလည်းအရေးကြီးတဲ့အခိုက်အတန့်မှာရောက်ရှိနေပြီဖြစ်ကြောင်းသမ္မတဝင်းမြင့်နဲ့တယ်လီဖုန်းဆက်စကားပြောရမှာတရုတ်သမ္မတရှီကပြောဆိုခဲ့ကြောင်းလည်းတရုတ်ဆိုရပိုင်သတင်းတွေကဖော်ပြပါတယ်။တရုတ်နိုင်ငံဆိုင်ရာတတ်တမန်ဟောင်းတဦးလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဟောင်းဦးမြထွန်းကလည်းနိုင်ငံခြားဆက်ဆံရေးဟာရှေ့ဆက်အားကောင်းမဲ့အလားအလာတွေရှိနေတယ်လို့မြင်ပါတယ်
။ကျုပ်ယူရသမ္မတနိုင်ငံသမ္မတကြီးနဲ့ကျွန်တော်သမ္မတကြီးနဲ့ဖုန်းနဲ့ပြောတယ်ဆိုကြတဲ့ပုဂ္ဂိုလ်ရေးအရာပုံမရင်းနှီးမှုကိုပြတဲ့အတွက်ဆက်ဆံရေးကပိုကောင်းဖို့ပဲရှိလာပါတယ်နော်။တခြားတခြားနိုင်ငံကောင်းဆောင်ကြီးတွေနဲ့ပြောတဲ့အခါမှာ conflicting ဟွာတွေမရှိဘဲနဲ့နိုင်ငံဆက်ဆံရေးကကောင်းတဲ့အလားအလာဖြစ်လိမ့်မယ်လို့ကျွန်တော်သုံးသပ်မိပါတယ်။ဒါပုဂ္ဂိုလ်ကြီးဟာထိတွေ့ဆက်ဆံမှုပုံမှာအခြေခံမှတော့ကျွန်တော်ပြောပြခြင်းဖြစ်ပါတယ်။တရုတ်မြန်မာဆက်ဆံရေးဆိုတဲ့ concept ကြီးကြီးလေးတဲ့နည်းနည်းပို့ပြီးတော့ broader aspect ကိုကြည့်ဖို့လိုမယ်လို့ထင်ပါတယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပီကိမာတောင်ဝန်တန်းလို့ဟာဆိုရင်ကျွန်တော်တို့ရဲဘော်ကြီးတိတ်ချောက်ပင်ကိုရဲဘော်ကြီးလို့ကျွန်တော်တို့ခေါ်မှသူတို့ကြိုက်တယ်လေ။အခုဒီ 21st century မှာ corporate လို့ခေါ်ရင်သူတို့မကြိုက်တော့ဘူး။ပြောင်းလဲမှုတွေကအများကြီးဖြစ်လာပါတယ်။သူတို့မှာကြိုက်တာလေးတွေရှိသလိုသူတို့မကြိုက်တဲ့ဟာလေးတွေလည်းရှိတတ်ပါတယ်ကျွန်တော်တို့ကယူသမရနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာနှုတ်နှစ်ဖက်အကျိုးရှိမဲ့ဟာမျိုးကိုဆက်ဆံတတ်မယ်ဆိုလို့ရှိရင်တော့အကျိုးမြတ်တွေထိုက်တဲ့နိုင်ဆက်ဆံမှုတွေရရှိမယ်လို့မြင်ပါတယ
်မြန်မာနိုင်ငံမှာစေဆိုးရတွေတစ်ထပ်ကနေဆလို့နီးကပ်တဲ့ဆက်ဆံရေးတွေရှိခဲ့တဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုစီးပွားရေးအကျိုးမြတ်အတွက်မျက်စိကျနေသလိုလူ့ကိုယ်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်နိုင်ငံတကာရဲ့ဖိအားပေးတာခံနေရတဲ့မြန်မာနိုင်ငံအနေနဲ့လည်းတန်တမာရေးအရတရုတ်နိုင်ငံကိုအားထားနေရတာပါဒီလိုအပြန်အလှန်လိုအပ်ချက်တွေရှိနေတယ်ဆိုပေမဲ့လည်းနှစ်နိုင်ငံကြားဆက်ဆံရေးမှာနိုင်ငံရေးစီးပွားရေးအရအင်အားကြီးတဲ့တရုတ်နိုင်ငံကတော့ပို့ပြီးတော့မှအကျိုးရှိလိမ့်မယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်တရုတ်သမ္မတရှီကျင်းပင်ရဲ့ဇန်နဝါရီလခီးစဉ်နောက်ပိုင်းမှာဒီတရုတ်မြန်မာဆက်ဆံရေးဟာပို့ပြီးနီးကပ်လာတဲ့သဘောမျိုးတွေ့ရတယ်လွန်ခဲ့တဲ့ရက်ပိုင်းတုန်းကသမရဏဦးချာမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောဆိုတဲ့သတင်းထုတ်ပြန်ချက်ကိုကြည့်လို့ရှိရင်လည်းဟိုမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံအပေါ်မှာပို့ပြီးတော့နှိခိုနေရတဲ့သဘောမျိုးတွေ့ရတယ်လို့မြင်တယ်။အထူးသဖြင့်တော့နိုင်ငံတကာဆက်ဆံရေးနဲ့ဆက်ဆက်ပြီးတော့ဒီကုလသမဂ္ဂလူညိုရေးကောင်စီမှာဗီတိုအာဏာအကာအကွယ်ရဖို့ပဲကြည့်ကြည့်ပေါ့လေ။နောက်ပြီးတော့ဒီ COVID-19 အလွန်မှာမြန်မာနိုင်ငံရဲ့စီးပွားရေးပြန်ပြီးတော့ခေါင်းထောင်လာဖို့ဘက်ကပဲကြည့်ကြည့်နော်မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံပေါ်မှာပို့ပြီးတော့မိခုနေရတဲ့သဘောမျိုးတွေ့ရပါတယ်။အနိုင်ငံဆက်ဆံရေးကိုဟာအချမ်းမြင်တတ်ထုကြကြည့်မယ်ဆိုရင်တော့ဒီတရုတ်နိုင်ငံဘက်ကပို့ပြီးတော့အကျိုးများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဆက်ဆံရေးတွေအားကောင်းလာနေသလိုရှေ့လျှောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးနှစ်နိုင်ငံခေါင်းဆောင်တွေပြောဆိုနေတဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကမြန်မာနိုင်ငံတွင်းလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မကျေနပ်မှုတွေလည်းရှိနေသေးဖြစ်ပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံကကုမ္ပဏီတွေလုပ်ကိုင်နေတဲ့လုပ်ငန်းတွေကြောင့်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်နေတာပျက်စီးဆုံးရှုံးမှုတွေကြုံနေရတယ်ဆိုပြီးမကြာခဏဆိုသလိုစတင်ကောက်ကွက်မှုတွေလည်းပေါ်ပေါက်နေတာဖြစ်ပါလေရှင်ကျွန်မစုမွန်ပါ